တော်ရရှိမြခင်ဗျာခရိယန်တွေဟာစာရမဏတ်ဆိုရင်အင်မတန်မှယုံမုန်းလာတာကြောင့်စာရမဏတ်နဲ့ပတ်သက်လာရင်ခက်ကြမ်းကြမ်းခက်ထန်ထန်ဆက်ဆံပြောဆိုတတ်ကြပါတယ်ဒါပေမဲ့လို့ဒီကနေ့သင်သိရတော့တမန်ကျမ်းစီစဉ်မှာလေ့လာမှဖြစ်တဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်တမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဇာခရိနာဂတိကျမ်းအခန်းကြီး3အခန်းငယ်1နဲ့အခန်းငယ်2တို့မှာစာရမဏတ်ကိုအိုစာရံသာဝရဖျားစီသင်ကိုဆုံးမတော်မူပါစေသောလို့သာပြောထားပါဗါ။ဘာကြောင့်ကြမ်းကြမ်းတန်တန်ပြစ်တင်ကြိမ်းမောင်းခြင်းမပြုပါသလဲ။လူရဲ့အစွမ်းလူရဲ့အရေးသွေးနဲ့သာဆိုရင်စာရမဏတ်ကိုဘယ်လို့မှမတိုက်ခိုက်နိုင်မတွန်းလှန်နိုင်တဲ့လူအဖွဲ့အစည်းကြီးကိုဖျားရှင်ဟာစွန့်ပစ်လို့မထားနိုင်တဲ့အကြောင်းသတင်းကောင်းတဲ့အတူဇာခရိနာဂတိကျမ်းအခန်းကြီး3အခန်းငယ်1နဲ့အခန်းငယ်2တို့ကိုဒေါက်တာထွန်းမြတ်ရေးကအခုလိုသုံးသပ်တင်ပြမှာဖြစ်ပါတယ်
သင်သိရသောသမာကျမ်းသင်ခန်းစာများကိုနားဆင်နေကြတဲ့တောတတ်ရှင်အပေါင်းတို့ခင်ဗျာသခင်ယေရှုဆိုတဲ့လူသားတိကုခံယူတော်မူမဲ့သခင်ရဲ့ရုပ်ဝါကိုပြီးခဲ့တဲ့ဇာခရိအနာဂတိကျမ်းအခန်းကြီး2အရဒုတိယအကြိမ်မြောက်ကျွန်တော်တို့တွေ့ခဲ့ရပါပြီပထမအကြိမ်တုန်းကဆိုရင်မြင်းဤကိုစီးတဲ့လူမုရတုတော်၌ယက်နေသောလူဆိုတဲ့ယူပါယုံအဖြစ်အခန်းကြီး1အရကျွန်တော်တို့တွေ့ရပြီးတဲ့နောက်အခန်းကြီး2အရဒုတိယယူပါယုံကိုပြန်လည်ခန်းစားခဲ့ရခြင်းပဲဖြစ်ပါတယ်။အဲ့ဒီလိုကက်တင်ရှင်သခင်ရဲ့ယူပါယုံနှစ်ခုအပအဝင်ဇာခရိထံမှတဆင့်တအံ့တအောမျက်စိနှင့်တအပ်မျှော်ကြည့်ရင်တွေ့မြင်ခဲ့ရပါတယ်ဆိုရက်ယူပါယုံများကတော့အခုအချိန်အထိဆိုရင်ယူပါယုံပေါင်း၄ခုရှိပြီလို့ကျွန်တော်ဆိုချင်ပါတယ်။ဟုတ်ပါတယ်။ဒီကနေ့အတွက်တော့ဇာခရိအနာဂတ်ကျမ်းအခန်းကြီး3ကိုစတင်ရောက်ရှိလာပြီ။အဲ့ဒီအခန်းကြီး3အဖြစ်အမှတ်စဉ်၅ယူပါယုံအဖြစ်ယောရှုနှင့်စာရန်ကိုမြင်ပြန်ခြင်းဆိုတဲ့ခေါင်းစဉ်နဲ့စတင်လေ့လာကြရမယ်လို့တင်ပြလိုပါ रे မိတ်ဆွေအပေါင်းတို့ရှေးကာလပရောဖက်ကြီးအပေါင်းတို့ရဲ့ဗျာဒိတ်ယူပါယုံခံစားရခြင်းဆရာဟာတကယ်တော့ကျွန်တော်တို့ယုံကြည်သူအလုံးကိုကယ်တင်ရှင်ဂျေစုတရားကိုခံစားရစေဖို့ရန်အတွက်နှုတ်ကပတ်တော်မှတဆင့်ဖော်ပြသောယူပါယုံများသာလျှင်ဖြစ်တယ်။ကောင်းကင်ဘုံကဗျာဒိတ်များကိုကျွန်တော်များတို့အတွက်သူတို့ဟာပြောဆိုခဲ့ကြရတယ်ပြန်ကြားပြီးခဲ့ကြရတယ်ဒီပရောဖက်ကြီးတွေအကြောင်းကိုကျွန်တော်ပြောနေတာပါအဲ့ဒီလိုပရောဖက်ကြီးတွေ ਨੇ ပတ်သက်တဲ့အချက်တွေကိုပဲအဆက်ဆက်သောယုံကြည်သူဘိုးဘေးအပေါင်းတို့ဟာဆက်လက်ဟောပြောသွန်သင်ကြရင်းနဲ့ကဲ့တင်ခြင်းအလင်းရောင်ကိုကဘာတလွှားမှာဆက်လက်သေဆောင်လာခဲ့ကြရတယ်ဆိုရကိုတမန်တော်ကြီးရှင်ပေတရုဖော်ပြခဲ့တာကိုကျွန်တော်ဒီအပိုင်းမှာတွားပြီးတော့သတိရမိပါတယ်ဟုတ်ပါတယ်ရှင်ပေတရုဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်30မှ32အတွင်မှပြန်ကြည့်မည်ဆိုရင်ကျွန်တော်အခုလိုတွေ့ကြရမှာဖြစ်ပါတယ်ထိုကယ်တင်ခြင်းအကြောင်းအရာကိုပရောဖက်တို့သည်စိစိစစ်ကြောမေးမြန်းရှာဖွေ၍သင်တို့ခံရသောကျေးဇူးတော်အကြောင်းကိုဟောပြောကြပြီခရစ်တော်ခံတော်မူရသောဆင်းရဲကို၎င်းဆင်းရဲခံပြီးမှဝင်စားတော်မူရသောဘုန်းစည်းစိမ်ကို၎င်းသူတို့အထက်၌ရှိသောခရစ်တော်၏ဝိညာဉ်သည်တည့်တည်ခံနှင်သောအခါအဘယ်မြည်သောသူကို၎င်းအဘယ်သို့သောအချိန်ကာလကို၎င်းဆိုလိုတော်မူသည်ဟုမေးမြန်းရှာဖွေကြ၏ကိုဟောပြောပြုစုသောအရာများတို့သည်ကိုအဖို့မဟုတ်သင်တို့အဖို့ဖြစ်သည်ဟုထိုသူတို့အားဖွင့်ပြတော်မူ၏ကောင်းကင်ဘုံမှဆေလွတ်တော်မူသောသန့်ရှင်းသောဝိညာဉ်တော်ပါဖြင့်သင်တို့အားဧဝံဂေလိတရားကိုဟောပြောသောသူတို့သည်ထိုအရာများကိုသင်တို့အားယခုကြားပြောကြပြီထိုအရာတို့ကိုကောင်းငင်တမန်တို့သည်စိစိကြည့်ရှုစဉ်းစားခြင်းသောစေတနာစိတ်ရှိကြ၏တဲ့မငင်းနိုင်ပါဘူးမိတ်ဆွေအပေါင်းတို့အနာဂတ်ကျမ်းဆိုတဲ့ကယ်တင်ရှင်ဂျေဇုတော်များကိုညွှန်ပြသွားခဲ့ပါသောအတိတ်ကာလပရောဖက်ကြီးအပေါင်းတို့ရဲ့ဂျေဇုဂုဏ်ဟာအလွန်တရာကြီးမာ၏သူတို့ဟာအသုံးပြုခြင်းအပြင်ဒီကနေ့ကျွန်တော်တို့ကိုတွင်တင်သမှုပြုနေပါသောအဖဖျားသခင်ဤဂျေဇုတော်ဆရာကတော့နှုတ်ဖြင့်ပင်ထောမနာပြု၍မကုန်နိုင်ရင်ထဲမှာအထက်ထက်ကျေးဇူးတော်ကိုချီးမွမ်းရင်းနဲ့ပဲဒီကနေ့သင်ခန်းစာအသစ်ကိုစတင်ကြပါအောင်ဆိုရဲ့ယောရှုနှင့်စာတန်ကိုမြင်ပြန်ခြင်းဇာခရိအနာဂတ်ကျမ်းအခန်းကြီး3အငယ်1ယေပရောဟိတ်မင်းယောရှုသည်ထာဝရဘုရား၏ကောင်းငင်တမန်ရှေ့၌ယက်နေသည်ကို၎င်းစာရန်သည်ယံဘက်ပြု၍သူ၏လက်ရဘက်၌ယက်နေသည်ကို၎င်းငါအာပြတော်မူ၏ဇာခရိနဂတိကျမ်းအခန်းကြီး3အငယ်1ဟာအခုလိုဆန်းဆန်းပြပြအစပြောလိုက်တာပဲဖြစ်ပါတယ်။ဇာခရိရဲ့ယူပါယုံမြင်ကွင်းဟာအလျင်အမြန်ပုံစံသစ်သို့ပြောင်းသွားပါတယ်။ယေဘုဟိမင်းယောရှုကိုမြင်ခြင်းတဲ့ အဲ့ဒီယောရှုဟာဣသရေလရဲ့ခေတ်ဦးကျွန်ဘဝကတော်လှန်ရေးမှာမောရှိနဲ့လက်တွဲခဲ့သူယောရှုမဟုတ်ပါဘူးယောရှုမှတ်စာကိုရေးခဲ့သူယောရှုမဟုတ်ပါဘူးအဲ့ဒီအတိတ်ကာလတုန်းကယောရှုဆရာဟာသမိုင်းတာဝန်များအရသစိတ်တက်ရမယ်ဆိုရင်ဘိုးချုပ်ယောရှုပဲဖြစ်ခဲ့ပါလေအခုဖော်ပြလာတဲ့ယောရှုကတော့ဇာခရိဟေဂဲတို့ခေတ်ရဲ့ယေပရောဟိတ်မင်းယောရှုသာဖြစ်ကြောင်းကိုမှတ်တမ်းတင်လိုက်ကြပါစို့မိတ်ဆွေအပေါင်းတို့ယောရှုရဲ့ကိုပိုင်ဘဝအထုပ်ပတ်တိအချင်းချုပ်ကလေးကိုဣသရမှတ်စာမှာအခုကျွန်တော်တို့လေ့လာနေတဲ့အနာဂတ်တွေကိုရေးခဲ့သူဟဲ့ကေဇာခရီတို့နဲ့ပူးတွဲပြီးတော့အခုလိုကျွန်တော်တို့တွေ့မြင်ခဲ့ရပါတယ်ဣသရမှတ်စာအခန်းကြီး9ရဲ့အစပိုင်းတွေကိုပြန်ပြီးတော့လေ့လာကြည့်ပါထို့အခါပရောဖက်ဟဲ့ကေနှင့်အိဒေါသာပရောဖက်ဇာခရီလူတို့သည်ယူဒပြည်သူယေရုရှလင်မြို့သားယူဒလူတို့အားထာဝရဘုရားအခွင့်နှင့်ဟောကြ၏ထို့သောဖျားသခင်ဤပရောဖက်တို့သည်ဝိုင်းသဖြင့်ရှာလသေလသာဇေရုဘဗေလနှင့်ယောဇဒက်သာယောရှုသည်ထား၍ယေရုရှလင်မြို့ဤဗိမ္မာန်တော်ကိုတီစပြုကြပြန်၏တဲ့အဲ့ဒီအတိုင်းပါပဲမိတ်ဆွေအပေါင်းတို့ဒီယေပရောဟိတ်ဒီမြို့ဝန်တို့တတွေဟာလူအဖွဲ့အစည်းမှဦးစီးဦးဆောင်နေရာမှရှိရမယ်အလွန်အရေးပါအရာရောက်သောပုဂ္ဂိုလ်တွေအဖြစ်အဖဖျားသခင်ဟာအမြဲဂရုစိုက်ခဲ့တယ်ဒုနေရဒုတော်နေရတော်ဆိုသလိုသူတို့ကိုနေရာပေးပြီးတော့အလေးထားဆက်သွယ်သမှုပြုခဲ့တယ်ဆိုတဲ့အချက်တွေကိုလည်းကျွန်တော်တို့အခုလိုသမိုင်းကြောင်းအရာတွေ့မြင်နိုင်ခဲ့ကြပါတယ်ဟဲ့ကဲအနာဂတ်ကျမ်းအခန်းကြီး2ရဲ့အငယ်1နဲ့2ကိုပြန်ကြည့်ပါသတ္တမလ23ရက်နေ့တွင်ပရောဖက်ဟဲ့ကဲအဖင်ထာဝရဘုရား၏နှုတ်ကပတ်တော်သည်ရောက်လာ၍သင်သည်ယူဒမြို့ဝန်ရှာလသေလသာဇေရုဘဗေလနှင့်ယေပရောဟိတ်မင်းယောဇဒက်သားယောရှုမှစ၍ကြံကျွင်းသောသူတို့အားဆင့်ဆူရမည်မှာတဲ့ရှင်းပါတယ်နော်အဲ့ဒီဖော်ပြချက်အားဖြင့်သူတို့ကနေပြီးတော့မှသာလျှင်အခြားသောလူတို့ကိုဆက်သွယ်တဲ့စနစ်ကိုအဖဖခင်ဖော်ပြလိုက်တယ်တချိန်တည်းမှာပဲအဲ့ဒီယေပရောဟိတ်မင်းစီမှာပရောဖက်လို့သူကိုယ်တိုင်ဟာပြည့်ညတ်တော်များနဲ့ပတ်သက်လာတဲ့အချိန်မှာသူမရှင်းလင်းတာတွေရှိရင်သွားရောက်ပြီးတော့အတိုင်ပင်ခံစီရမယ်ဆိုတာကိုလေနှုတ်ကပတ်တော်ဟာပြီးပြီးပြင်းပြင်းဖော်ပြပေးခဲ့ပါသေးတယ်ဟုတ်ပါတယ်အဖဖျားသခင်ရဲ့အမိန့်တော်ပြန်တန်းကိုပရောဖက်ထံမှပရောဟိတ်ကနာခံရတယ်အဖဖျားသခင်ချထားပေးတဲ့ပြည့်ညတ်တော်များနဲ့မရှင်းမလင်းဖြစ်တဲ့အချိန်မှာတော့ပရောဟိတ်စီမှာအဖဖျားသခင်ရဲ့ပြန်ကြားရေးတာဝန်ကိုယူဆောင်ရသူပရောဖက်ဟာသွားရောက်ပြီးတော့နာခံစေရမယ်တနည်းအားဖြင့်ယေပရောဟိတ်မင်းစီမှာပရောဖက်လို့သူဟာတလှည့်သွားပြီးတော့အတိုင်ပင်ခံစေရမယ်ဆိုတဲ့သဘောဖြစ်ပါတယ်ဟေဂဲနာဂတိကျမ်းအခန်းကြီး2အငယ်17အရဟေဂဲကိုယေပရောဟိတ်မင်းယောရှုစီကိုအဖဖျားသခင်ဆေလွတ်ခဲ့ကြောင်းကိုအခုလိုတွေ့ရပါတယ်။သင်သည်တရားအမှုကိုယေပရောဟိတ်၌မေးမြန်းရမည်တဲ့။ရှင်းနေတာပါပဲနော်။အဖဖျားသခင်ဟာသူ့ရဲ့အမှုတော်ကိုစနစ်တကျထမ်းဆောင်စေခြင်း။သူဟာကောင်းကင်ဘုံဆိုင်ရာနီးဗျူဟာနဲ့လူအဖွဲ့အစည်းကိုစီးနဲ့ကန်းနဲ့အုပ်ချုပ်ခြင်းဆိုတဲ့သဘောတရားတွေကိုအများကြီးကျွန်တော်တို့နားလည်နိုင်ပါတယ်။မိတ်ဆွေအပေါင်းတို့အခုအချိန်မှာတော့ပရောဖက်ဇာခရိကိုအဖဖျားသခင်ဟာငါးချိန်မြောက်ယူပါယုံကိုထင်ရှားပြသပါပြီ။အဲ့ဒီယူပါယုံထဲမှာဆိုရင်ယေပရောဟိတ်မင်းယောရှုကိုရော်ဒန်ရဲ့ရုပ်လွှာကိုမြင်ရပြီ။ဘယ်မှာမြင်ရသလဲဆိုတော့ထာဝရဘုရား၏ကောင်းကင်တမန်သို့မဟုတ် Angel of the Lord ရဲ့ရှေ့မှာဖြစ်တယ်တဲ့။ဟုတ်ပါတယ်။အဲ့ဒီ Angel of the Lord ကိုထာဝရဘုရား၏ကောင်းကင်တမန်ဆိုတဲ့ဝေါ်ဟာရအကြောင်းကိုကျွန်တော်ရှင်းပြခဲ့ပြီးပါပြီ။နှုတ်ကပတ်တော်တမဟောင်းကျမ်းများရဲ့သဘောအရ Angel of the Lord ဆရာဟာအများအဖြစ်ကယ်တင်ရှင်သခင်ခရစ်တော်ကိုကိုးစားပြုသောဝေါ်ဟာရဖြစ်တယ်။မေရှိယလို့လည်းပြောလို့ရတယ်။ယေဟောဝါလို့လည်းပြောလို့ရတယ်။အစဉ်အသင့်ရှိသောတမန်တော်လို့လည်းပြောလို့ရတယ်။ဟုတ်ပါတယ်။အဲ့ဒီအတိုင်းအသိသင်ခန်းစာတွေမှာအသိသင်ခန်းစာတွေမှာကျွန်တော်ဖော်ပြခဲ့တဲ့အတိုင်းပဲကယ်တင်ရှင်သခင်ရဲ့ရှေ့တော်မှာယောရှုရပ်နေရခြင်းဖြစ်တယ်။အဲ့ဒီအချိန်မှာစာရမဏေဟာလေရန်လိုမင်းတဲ့အမှုအရာနဲ့သူ့ရဲ့လက်ရဘက်မှာရောက်နေတာကိုတွေ့ရပါလေရောတဲ့။ကဲစာရမဏေဆိုတာမျိုးဟာနော်အကောင်အထည်နဲ့ရုပ်ဆင်းရောင်ဝါနဲ့လည်းရှိနိုင်ပြီဆိုတဲ့အသည့်တရားဒီနေရာမှာကျွန်တော်တို့အဖို့ပေါ်လာပြီ။တနည်းအားဖြင့်အယူပအရာလို့မဆိုနိုင်ဘူး။အင်မတန်လူဘဝလောကနဲ့နီးစပ်တဲ့သဏ္ဍာန်အမျိုးမျိုးကိုသူ့အတိုင်းအတာနဲ့သူဆောင်ယူနေနိုင်ထားတယ်။ယက်တီနေနိုင်တယ်ဆိုတဲ့အချက်တွေကိုကျွန်တော်တို့တွေ့မြင်ရပါပြီအခုအပိုင်းကလေးမှာတခုဘ ഹു သုတအနေနဲ့ကျွန်တော်အနေနဲ့ဖြည့်ဆွတ်ဖို့ပြကျင်တာကတော့သိပ္ပံအတတ်ပညာတွေသိပြီးတော့ထွန်းကားပြီးတော့လိုတဖူလုံမှုတွေတိုးတက်လာခဲ့တဲ့အခုရာစုနှစ်အပိုင်းအခြားတွေမှာ ကျွန်တော်ယုံကြည်သူခရိယန်လောကအတွင်းစာရမဏေရဲ့တည်ရှိမှုကိုပါဇက်ကသာကျွန်တော်တို့လွယ်လွယ်ကူကူပြောနေကြတယ်။အများအဖြစ်ကတော့ခပ်ပော့ပော့ပဲသဘောထားလာကြတယ်ဆိုတဲ့အချက်ကိုတွေ့မြင်ရခြင်းဖြစ်ပါတယ်။ကျွန်တော်ဆိုလိုတာကတော့ကပ္ပဦးအစအချိန်ကလေးကခရစ်တော်ကိုဆန့်ကျင်ခဲ့တဲ့စာရန်။အဖဖျားသခင်ကိုအားပြန်တော်လှန်နေတဲ့စာရန်မဏ္ဍကိုပြောဆိုလိုခြင်းဖြစ်ပါတယ်။အဲ့ဒီလိုအဖဖျားသခင်ကိုတောင်းမှထောင်ထားချနာနေပါလေဆိုရက်စာရမဏတ်ဆိုတာကိုခပ်ပော့ပော့သဘောထားတယ်ဆိုပေမဲ့ demonism လို့ခေါ်တဲ့နတ်ဆိုးနဲ့ဝိညာဉ်လောကဆိုတဲ့အောက်တန်းခတ်ကြကြနတ်ဆိုးလောကကိုတော့ယုံကြည်မှုတွေဟာပိုကဲပြီးလာတယ်ဆိုတာကိုလေတစ်ဖက်ကကျွန်တော်တို့တွေ့ရပြန်ပါလေဒါကိုကျွန်တော်ကဘ ഹു ဒုတအနေနဲ့ဖြစ်ဆွဲဖော်ပြတယ်ဆိုတာဟာလေဆရာလောက်ရကောင်းစီဆိုတဲ့သဘောမျိုးအရှင်းမဟုတ်ပါဘူးမိမိဖတ်ရှုလေ့လာနေရတဲ့စာအုပ်စာပေများကဤတဆင့်နောက်ဆက်တွဲစဉ်းစားစရာတွေကိုစဉ်းစားနိုင်တန်တွေ၍မိษွေတို့စဉ်းစားနိုင်အောင်ပဲဖြစ်ပါလေ။မှန်ပါတယ်မိษွေအပေါင်းတို့။ဘယ်လိုပဲပြောပြောစာရမဏတ်ဆိုတဲ့အီယာမအကြီးအကဲမဏတ်မင်းရဲ့အချုပ်အချာအာဏာအရေးအောက်မှာသာလျှင်အဲ့ဒီနတ်ဆိုးတွေဝိညာဉ်ဆိုးတွေဟာတည်ရှိနေတယ်လို့ကျွန်တော်တို့သင်သိရသောသမာကျမ်းကအလေးနဲ့ခန့်ယူပါလေ။အဲ့ဒီဝိညာဉ်ဆိုးများအမှန်တကယ်လောကမှာရှိတယ်ဆိုတာယုံရင်ပန်းရှင်သောဝိညာဉ်တော်ဆိုရက်အဖဖျားသခင်ရဲ့ဝိညာဉ်တော်ဟာလည်းရှိရလိမ့်မယ်ဆိုရက်တစ္ဆာအမှန်ကိုခံယူရရှိစေတယ်လို့ကျွန်တော်ပြောချင်ပါ रे ဒါအပြင်ဒီစာရမဏတ်ကိုယုတ်ဒရက်နဲ့ယုတ်လုံးဖော်ပြီးတော့အခုလို့တွေ့မြင်နိုင်တယ်ဆိုရင်လူယုတ်ဝါကိုကိုစားပြုပြီးတော့ရောင်ပြန်တွေ့နိုင်တယ်ဆိုရင်အဖဖျားသခင်ဤပန်းရှင်သောဝိညာဉ်တော်အဖြစ်ကယ်တင်ရှင်သခင်ခရစ်တော်ဟာလည်းလူစားတိကိုခံယူနိုင်တာဟာဘာများဆန်းပါသလဲအဲ့ဒီလိုမေကွန်းထုတ်ကြပါလိမ့်မယ်။မှန်ပါတယ်မိတ်ဆွေအပေါင်းတို့။ဒါဟာယုတ်တိဗေဒနီးကြကြကျွန်တော်စဉ်းစားကြခြင်းဖြစ်ပါလေ။ကျွန်တော်မိတ်ဆွေတို့ရဲ့အသက်တာနဲ့နေရက်နဲ့မမျှအောင်ကြုံတွေ့နေရတဲ့ဘေးလိတွေ၊ပြဿနာအခက်အခဲတွေ၊ကျွန်တော်တိုင်းပြည်မှာအစကမ္ဘာလောကကြီးတစ်ခုလုံးနေတရူဝကြုံဆုံနေရတဲ့ပရိပက္ခတို့ရဲ့အဖြေဖြစ်တဲ့ကယ်တင်ရှင်သခင်ခရစ်တော်ကိုကျွန်တော်ဟာအသက်တာကိုပုံ၍ယုံကြည်နိုင်ကြမယ်ဆိုရင်ဘဝကိုပေး၍ရွေးနိုင်ကြမယ်ဆိုရင်အကောင်းဆုံးသောအဖြေကိုရယူနိုင်ကြလိမ့်မယ်အမှန်ပဲလို့ကျွန်တော်တင်ပြလိုက်ပါရစေ။ကောင်းပါပြီ။အခုအချိန်မှာတော့ကယ်တင်ရှင်ရဲ့ရုပ်ဝါတော်ရှိမှရန်နေတဲ့ယစ်ပရောဟိတ်မင်းယောရှုရဲ့စာရန်ရဲ့ဆိုတာကိုသူပြန်တွေ့ရပြီ။ယောရှုရဲ့လက်ရနားမှာစာရန်ရှိနေတယ်လို့ဆိုထားတယ်ဆိုတော့ယောရှုနဲ့စာရန်နဲ့အတူအပြိုင်ဆိုင်ပေါ့။ဒီစာတန်မဏတ်ဟာဘာကြောင့်ယစ်ပရောဟိတ်မင်းတပါးဖြစ်တဲ့ယောရှုအနားမှာရှိနေရပါသနည်း။ရန်ဘက်ပြည့်၍ဆိုတဲ့အချက်ကြောင့်ရန်ဆောင်ပြီးလာခြင်းမန်ဖီပြီးတည်ရှိနေခြင်းပဲဆိုတာကိုတွေ့ရတယ်။အဲ့ဒါကိုအင်္ဂလိပ်ကတော့ resistance ဆိုပြီးတော့သုံးပါတယ်။ယစ်ပရောဟိတ်ကဖျားသခင်အတွက်အလုပ်လုပ်ရတယ်။ဖျားသခင်အမိန့်တော်ကိုနာခံရတယ်။အဲ့ဒီမှာတင်ပဲယစ်ပရောဟိတ်လုပ်သမျှတစ်ခုမှလက်မခံအကုန်လုံးရှောက်ဆန့်ခြင်းအဖဖျားသခင်ရှေ့တော်မှောက်မှာအကုန်လုံးကပြက်ရပြက်ရှောက်လုတယ်ဆိုတာကိုဆိုလိုခြင်းဖြစ်ပါတယ်။နှုတ်ကပတ်တော်အဖြစ်အဖဖျားသခင်နဲ့လူသားကြားမှာအမှုတော်ဆောင်လူတွေအမှုဆောင်လူတွေ advocate လို့ခေါ်တဲ့ရှေ့နေလူတွေဆိုတဲ့သဘောတရားကိုကျွန်တော်တို့တွေ့မြင်ခဲ့ရပါတယ်ဟုတ်ပါတယ်ယောဘဝတ္ထုမှာကလေးကဒီအကြောင်းကိုကျွန်တော်တို့တွေ့ခဲ့ရပြီးသားပါငါသည်အပြစ်သင့်ရောက်သည်ဖြစ်၍အဘယ်ကြောင့်အချီးနှီးကြိုးစားရမည်နည်းငါကိုယ်ကိုငါမိုးပွင့်ရည်နှင့်ဆေး၍ငါလက်ကိုရှင်းရှင်းစင်ကြယ်စေတော်လေရှင်တဲသူတွန့်ချတော်မူ၍ငါအဝတ်ပင်ငါကိုယ်ကိုယွံလိမ့်မည်ငါသည်ဖျားသခင်၏စကားကိုတဦးနှင့်တဦးတရားတွေ့နိုင်မည်အကြောင်းဖျားသခင်သည်ငါကဲ့သို့လူဖြစ်တော်မူသည်မဟုတ်ငါတို့နှစ်ဦးကိုစီတာပိုင်သောစัจ जान ၏အမှုဆောင်မရှိငါကိုဒဏ်ခတ်တော်မမူပါစေနှင့်ပြုတော်မူသောဘေးကြောင့်ငါမကြောက်ပါစေနှင့်တို့ဖြစ်ရင်ငါသည်မကြောက်ဖဲပြောရသောအခွင့်ရှိလိမ့်မည်ယခုမူကားပြောရသောအခွင့်ကိုမရတဲ့ရှင်းပါတယ်နော်အဲ့ဒီတော့ကယ်တင်ရှင်သခင်ခရစ်တော်ဒီဟုသောလူသားတို့၏အပြစ်ဝန်ကိုထမ်း၍ပေးသူစัจ जान ဤအမှုဆောင်သို့ရီးမဟုတ်ဥပရိအကျိုးဆောင်ပေါ့အဲ့ဒီစัจ जान ဤအမှုဆောင်ဖြစ်သောကယ်တင်ရှင်နဲ့လဲဆင်တူလိမ့်မယ်လို့ကျွန်တော်ထင်မိပါတယ်အမှုဆောင်အမှုဆောင်ဆိုကြတဲ့ကအမှုရှိနေပြီဆိုတာဟာရှင်းနေပြီမဟုတ်ဘူးလားအမှုရှိနေပြီဆိုတဲ့အတိတ်ပဲကရောအပြစ်ရှိနေပြီဆိုတာ ਨੇ အတူတူပဲမဟုတ်ဘူးလားဟုတ်ပါတယ်အပြစ်တင်ပြီးတော့အမှုဆင်နေတဲ့ရန်သူဟာဘသူတဲ့တုံးစာရမဏတ်ပဲဖြစ်ပါလေလူမှာအပြစ်ရှိအောင်အမြဲလုပ်နေတယ်လူကိုအပြစ်မကြကြအောင်လည်းအမြဲဆွဲချလုပ်နေတယ်အဲ့ဒီအချိန်မှာကယ်တင်ရှင်သခင်ခရစ်တော်ကိုရှေ့မှာထားပြီးတော့ ရက်တန့်နေသူပရောဖက်ယောရှုကိုစာရမဏတ်ဟာအပြစ်ရှာနေတယ်ဆိုတဲ့အချက်ကိုဇာခရီးမျက်ဝါးထင်ထင်တွေ့မြင်နေရပါပြီ။မိတ်ဆွေတို့တတ်ရှင်အပေါင်းတို့အဲ့ဒီလိုအပြစ်ရှာနေတတ်တဲ့စာရမဏတ်သွားမိုးရာမြေလောကသားကျွန်တော်များတို့ရဲ့ဘဝမှာလေကယ်တင်ရှင်သခင်ခရစ်တော်အားဖြင့်သာဖြင့်ကျွန်တော်ဟာလောကကိုအောင်မြင်နိုင်ပါ रे ။ငါသည်လောကကိုအောင်ပြီဆိုတဲ့သခင်ဟာကျွန်တော်ကိုသူ့စီကိုလာပါဆိုပြီးတော့အစဉ်ဖိတ်ခေါ်နေပါ रे ။ဒီသခင်စီကိုသာတွားရောက်ခိုးဆောင်ကြပါအပြစ်မှဖြေရှင်းရန်ချင်းကပ်တိုးဝင်ဆူတောင်းကြပါဒါရီဟာနှုတ်ကပတ်တော်ရဲ့ညွန်ကြားချက်တွေပဲဖြစ်ပါလေသမာတရားရဲ့အချုပ်အခြာအချက်အလက်တွေပဲဖြစ်ပါလေရှင်ရောဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်1မှ3အတွင်ကိုပြန်ကြည့်မယ်ဆိုရင်အခုလိုကျွန်တော်တို့တွေ့မြင်နိုင်ပါလိမ့်မယ်ချစ်သားတို့တင်တို့သည်ဒုစရိုက်ကိုမပြုတ်စေခြင်းဟာဤအရာများကိုတင်တို့အားငားရေး၍ပေးလိုက်၏တစုံတယောက်သောသူသည်ဒုစရိုက်ကိုပြုမိဖြင့်ဖြောင့်မတ်တော်မူသောအရှင်ယေရှုခရစ်သည်ဟုသောငါတို့အမှုဆောင်သခင်သည်ခမည်းတော်ထံ၌ရှိတော်မူ၏ထိုသခင်သည်ငါတို့၏အပြစ်မကလောကီသားအပေါင်းတို့၏အပြစ်ဖြေစရာအကြောင်းဖြစ်တော်မူ၏တဲ့မပြီးသေးပါဘူးနော်အငယ်3မှာကျတော့အခုလိုဆက်လက်ဖော်ပြလိုက်ပြန်ပါလေထိုသခင်ကိုကိုယ်တိုင်သိကျွမ်းသည်ကိုအဘယ်သို့သိရသနည်းဟုမူကပြညတ်တော်တို့ကိုစောင့်ရှောက်ခြင်းသိရသည်တဲ့မိတ်ဆွေအပေါင်းတို့ထိုသခင်ဤပြညတ်တော်များသာလျှင်ဖြစ်ပါလေရှေးကာလမောရှိပြညတ်တော်များကိုဆိုလိုခြင်းမဟုတ်ပါဘူးယေရှုနှင့်ဂယုနာတော်မှာအမိပြုတဲ့ပြညတ်တော်များဖြစ်ပါလေယုံကြည်ခြင်းတရားကိုစောင့်ရှောက်ခြင်းဒီဟုသောပြညတ်တော်ပဲဖြစ်ပါလေမှန်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီလိုကယ်တင်ရှင်သခင်ခရစ်တော်၌မိသဟာယဖွဲ့ဖို့ကိုအဓိကထားပြီးတော့တိုက်တွန်းထားတယ်အချင်းချင်းချစ်ချင်းမြတ်တာရှိရမယ်လို့သွန်သင်ခဲ့တဲ့တမန်တော်ကြီးရှင်ယောဟန်ဟာစာရမဏတ်နဲ့အတ္တမဝါဒီမိစ္ဆာဝါဒတို့ကိုအလွန်ရွံ့ရှာမုန်းတီးတယ်။ကျွန်တော်ယုံကြည်သူတွေဟာအဲ့ဒီအမှောင်ပက်ချမ်းကအဆွဲအပွားတီးကိုတစ်ချက်ကလေးမှအလိုမလိုက်မိဘူး။အကြိုက်မဆောင်မိစေဘူး။ပြင်းထန်စွာသတိပေးခဲ့ပါတယ်ဆိုတာကိုလေကျွန်တော်မေ့ထားလို့မရနိုင်ပါဘူး။ဇာခရိအနာဂတိကျမ်းအခန်းကြီး3အငယ်1ထာဝရဘုရားကြီးကောင်းငင်တမန်ကလေဩစာရံထာဝရဘုရားသည်သင်ကိုဆုံးမတော်မူပါစေသောယေရုရှလင်မြို့ကိုရွေးချယ်ပြီးသောထာဝရဘုရားသည်သင်ကိုဆုံးမတော်မူပါစေသောဤသူသည်မိသည်ကနှုတ်သောထင်းစဖြစ်သည်မဟုတ်လောဟုစာရံအားဆို၏တဲ့ထာဝရဘုရား၏ကောင်းငင်တမန်ဆရာဟာကယ်တင်ရှင်သခင်ခရစ်တော်ယေဟောဝါဘုရားသခင်ငါတို့နှင့်အတူရှိတော်မူသောတမန်တော်မေရှိယဆိုတဲ့အချက်တွေကိုကျွန်တော်ဖော်ပြခဲ့ပြီးပြီ။အခုတော့အဲ့ဒီထာဝရဘုရားကြီးကောင်းငင်တမန်ကြီးဟူသောကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်ဟာယောရှု၏လက်ရာပဲ။တနည်းအားဖြင့်မိမိရှေ့နားမှာပဲမခုတ်ရီကိုယက်နေတဲ့စာရန်အပေါ်မှာမပြော့ပြောင်းလွန်ဘူးလား။ချော့မော့ရာရောက်မနေဘူးလား။တကယ်ဆိုရင်ချင်းချောက်ရမယ်။ဆဲဆူချိန်မောင်းရမယ်။မိဝင်းဝင်းတောက်နေတဲ့မျက်လုံးကြီးနဲ့အဖန်ပြင်းပြင်းထန်ထန်နဲ့ပြောရမှာပေါ့။အဲ့ဒီလိုမိတ်ဆွေတို့မတွေးမိကြဘူးလား။ကျွန်တော်ကတော့တွေးမိတယ်တနည်းအားဖြင့်ကြမ်းကြမ်းတန်တန်ပြစ်တင်ရှုံချဖို့အ ਨੇ ဆုံးလိုအပ်တယ်ဆိုတာမျိုးကျွန်တော်တွေးမိတယ်မိษွေလည်းဒီအတိုင်းပဲခံစားမိမှာပါပဲအဲ့ဒါဟာကျွန်တော်ရဲ့ဆန္ဒစိုးခြင်းလော့ကီဆန်ခြင်းညံမမိခြင်းဖြစ်တယ်လို့ကျွန်တော်ဆိုခြင်းပါတယ်ကျမ်းစာများရဲ့ဖော်ပြချက်အရဆိုရင်အမြဲအဲ့ဒီအတိုင်းမဟုတ်ခဲ့ဘူးအမြဲတမ်းအဲ့ဒီလို့ကျွန်တော်တည့်ရသေးဆွဲယူလို့မရဘူးဒီစာရမဏတ်ဟာဘာတူလဲအဖဖျားသခင်ဖန်ဆင်းတော်မူသောကောင်းငင်တမန်တပားကနေဖောက်ပြန်သွားခဲ့တာပဲမဟုတ်ဘူးလားအဲ့ဒီတော့ကောင်းငင်တမန်တပားဘဝကနေဖောက်ပြန်သွားခဲ့တဲ့ဒီစာရမဏတ်ကိုဖျားသခင်ဟာသူဖန်ဆင်းတော်မူသောအရာတစ်ခုအဖြစ်သူ့အတိုင်းအတာနဲ့သူနေရာပေးနိုင်တယ်ဆိုတဲ့တစ္ဆာတရားကိုကျွန်တော်တို့သတိပြုကြပါလိမ့်မယ်ဟေရှာယအနာဂတ်ကျမ်းအခန်းကြီး14မှာများဆိုရင်အဖဖျားသခင်ရဲ့နှုတ်ကပတ်တော်ဟာဒီစာရမဏတ်နဲ့ပတ်သက်ပြီးတော့ဘယ်လိုဖော်ပြခဲ့သလဲဆိုတာကိုကျွန်တော်တို့အခုလိုပြန်ပြီးတော့တွေ့နိုင်ပါတယ်။ဟေရှာယအနာဂတ်ကျမ်းအခန်းကြီး14အငယ်17မှ15။အိုးနာနဲ့သားမိုးတောက်ကျဲသင်သည်ကောင်းကင်ကကြလီပြီတကား။အပီပီတို့ကိုနှိပ်ဆက်သောသင်သည်မြေတိုင်အောင်ခုတ်လှဲခြင်းကိုခံရလီပြီတကား။သင်ကလည်းကောင်းကင်ပေါ်သို့ငါတက်မည်။ဖျားသခင်ဤကျဲတို့အပေါ်မှာငါပလင်ကိုငါချီးမြှောက်မည်။မြောက်မျက်နှာပဲပြရိတ်တော်တောင်ပေါ်မှာငါထိုင်မည်မိုးတိမ်ထိတ်ပေါ်သို့ငါတက်မည်အမြင့်ဆုံးသောဖျားကဲ့သို့ငါနေမည်ဟုစိတ်အကြံရှိလေပြီသို့တော်လေသင်သည်မရဏနိုင်ငံ သင်ချိုင်းတွင်တဲ့သူနှိမ့်ချခြင်းကိုခံရလေပြီတဲ့ကဲကြားရတဲ့အတိုင်းပါပဲနော်အဖဖျားသခင်ကိုတော်တန်းရဲ့နှုတ်ကပတ်တော်မှဖော်ပြချက်များကိုတိုင်းဟာမကြမ်းတမ်းခဲ့ပါဘူးဒါကြောင့်လဲအခုခရစ်တော်သည်ဟူသောထာဝရဘုရား၏ကောင်းငင်တမန်အပါအဝင်အဘယ်မြည်သောကောင်းငင်တမန်များဟာမှစာရမဏတ်ကိုကြမ်းတမ်းစွာမပြုတ်ခဲ့ကြဘဲနဲ့သင်ကိုထာဝရဘုရားဆုံးမပါစေသောလို့သာအဖဖျားသခင်စီကိုတိုင်တီတုံ့ပြန်ကြစမြေဖြစ်တယ်ဆိုရကိုကျွန်တော်တို့ဟာနှုတ်ကပတ်တော်အရာသတိပြုမိဖို့အထူးပဲလိုအပ်လာပါတယ်။ဒါနဲ့ပတ်သက်လို့မဝေးသေးသောကျွန်တော်တို့ရဲ့သင်ခန်းစာတစ်ခုဖြစ်တဲ့ရှင်ယုဒဩဝါဒစာရဲကအချက်တစ်ခုဟာအလွန်အရေးကြီးတယ်လို့ကျွန်တော်အနေနဲ့အောက်မိမိပါတယ်။ကောင်းကင်တမန်မင်းရှင်မိခေလကိုတိုင်းသည်စာရန်ကိုကဲ့ရဲ့စွာသောပြစ်တင်ခြင်းကိုမပြုဝွင့်ဘူးဆိုတဲ့ဖော်ပြချက်ဖြစ်ပါတယ်။ရှင်ယုဒရဲ့တခုတည်းသောအခန်းကြီးအတွင်းကအငယ်၈နဲ့၉မှာအခုလိုပြန်ပြီးတော့တွေ့နိုင်ပါ रे ယခုရောင်ရမ်းသောအတ္တမလူတို့သည်ရှင်ဤသူမိမိတို့ကိုယ်ကိုညှဉ်းညူးစေ၍အာနာဇက်ကိုပယ်လျက်ဘုံတကိုကြီးသောသူတို့ကိုကဲ့ရဲ့တတ်ကြ၏ကောင်းကင်တမန်မင်းမိခေလမူကားမောရှေ၏ကိုယ်ကိုအကြောင်းပြု၍မာနနှင့်ညှဉ်းခုန်သောအခါကဲ့ရဲ့စွာသောပြစ်တင်ခြင်းကိုမပြုဝွင့်ပေထာဝရဘုရားသည်သင်ကိုဆုံးမတော်မူစေတည်းဟု၍သာပြောဆို၏တဲ့တနည်းတစ်ပုံစဉ်းစားမယ်ဆိုရင်တော့ကျွန်တော်လူသားဟာအရာရာမှာဒေါသနဲ့ဇာတိစိတ်တွေနဲ့စိတ်အလိုလိုက်ပြီးတော့မဆုံးဖြတ်ကြရဘူးမမြင်တတ်ကြရဘူးမပြောတတ်ကြရဘူးအဖဖျားသခင်ရှိတော်မူတယ်ကယ်တင်ရှင်သခင်ခရစ်တော်ရှိတော်မူတယ်တန်ရှင်သောဝိညာဉ်တော်ကိုယ်အနားမှာရှိနေတယ်ကိုဟာအဲ့ဒီသုံးပါးတစုအဖဖျားသခင်ဘက်မှသာအခိုင်အမာယက်တည်နေဖို့လိုပါတယ်ကိုအားကိုကိုနေဖို့မဖြစ်နိုင်ပါဘူးကိုအားကိုကိုလို့ကတော့အဲ့ဒီစာရန်ဘက်ကိုတောင်မှကိုပါရောပြီးပါသွားနိုင်တယ်ဆိုတဲ့သဘောမျိုးကိုအလေးအနက်ပြုဖို့လိုပါလိမ့်မယ်ဘယ်လိုပဲဖြစ်ဖြစ်ပါစာရန်မန္တန်နဲ့သက်ဆိုင်တဲ့အပိသက်ဇလန်းကြတော့အဲ့ဒီလိုမဟုတ်တော့ပါဘူးကျွန်တော်ကိုအမြဲတမ်းအမှုဆင်ပြီးတော့အပြစ်မကျကြအောင်လုပ်နေတဲ့ဒီစာရန်မန္တန်ဟာနောင်ကာလဖြစ်တဲ့ကကလတရားစီရင်ခြင်းမှာအဖဖျားသခင်ရဲ့အပြစ်စီရင်ခြင်းကိုအကျွင့်မဲ့ခံစားရပြီးတော့ပျက်စီးသွားရမှသာဖြစ်တယ်ဆိုတာကိုဗျာဒိတ်ကျမ်းအရာကျွန်တော်တို့တွေ့နိုင်ပါလိမ့်မယ်။ဗျာဒိတ်ကျမ်းအခန်းကြီး၁၂ရဲ့အငယ်9မှ30အတွင်းကိုကြည့်လိုက်ပါ။ကောင်းကင်၌စစ်ဖြစ်၏။မိခေလနှင့်သူ၏ကောင်းကင်တမန်တို့သည်နဂါးကိုစစ်တိုက်ကြ၏။နဂါးနှင့်သူ၏တမန်တို့သည်စစ်တိုက်၍မနိုင်ကြ။ကောင်းကင်၌လည်းသူတို့နေစရာမရှိ။ထို့အခါဤလောကတနိုင်ငံလုံးကိုလှည့်ပြား၍မာနစာရန်အမည်ရှိသောရှေးမွေဟောင်းတီးဟုသောနဂါးကြီးကို၎င်းသူနှင့်အတူသူ၏တမန်တို့ကို၎င်းမြေသို့ချလိုက်ကြ၏မိတ်ဆွေတို့တတ်ရှင်းအပေါင်းတို့အခုဇာခရီးရဲ့ယူပါယုံတွေတဲ့ကဖော်ပြချက်တွေဟာခပ်ပေါ့ပေါ့သဘောထားလို့မရတာဒီအများကြီးရှိနေပါ रे အိုးစာရန်ထာဝရဘုရားသည်သင်ကိုဆုံးမတော်မူပါစေသောလို့ပြောအပြီးမှနောက်ထပ်ဘယ်လိုဆက်လိုက်တယ်ဆိုတာကိုနားဆင်ကြည့်ပါเยรูซาเล็มမြို့ကိုရွေးချယ်ပြီးသောထာဝရဘုရားသည်သင်ကိုဆုံးမတော်မူပါစေသောဤသူသည်မိသည်ကနှုတ်တော်ထင်းစဖြစ်သည်မဟုတ်လောဟုစာရန်အားဆို၏တဲ့ဘုရားသခင်ဟာเยรูซาเล็มမြို့တော်ကြီးကိုရွေးချယ်ထားတဲ့အတွေ့เยรูซาเล็มကိုနှောက်ယှက်နေသောစာရန်ကိုဆုံးမပါစေသောဆိုတဲ့အဓိပ္ပာယ်ရှိလာတယ်လူပုဂ္ဂိုလ်တယောက်ဖြစ်တဲ့ယောရှုဟာအဓိကအားဖြင့်စာရန်ရဲ့ယန္တုနံပါတ်၁မဟုတ်တော့ဘဲနဲ့မြို့တော်ယေရုရှလင်သားဖြင့်စာရန်ယံသူဖြစ်သွားတယ်ဆိုတဲ့အဓိပ္ပာယ်ပါ။အဲ့ဒီအချက်အလုံးအဖြစ်စာရန်ရဲ့လှုပ်ဆောင်ချက်တွေဟာမြို့တော်ကြီးတစ်ခုလုံးကလူအဖွဲ့အစည်းတစ်ရက်လုံးအကျုံးဝင်သွားတယ်လို့ကျွန်တော်တို့သိနိုင်ပါပြီ။ဟုတ်ပါတယ်။ဤသူသည်ဆိုတာကိုဆက်လိုက်ပါတယ်။ယေပရောဟိယောရှုမှစတဲ့ယုံကြည်သူလူအဖွဲ့အစည်းတစ်ခုလုံးကိုစာရန်ဖျက်ဆီးတယ်ဆိုပြီးတော့ကျွန်တော်တို့နားလည်လာရပါတယ်။ဤသူသည်မိတဲ့ကထုတ်လိုက်သောထင်းစဖြစ်သည်မဟုတ်လော။မိတ်ဆွေတို့ဣသရေလလူမျိုးတော်တစ်ခုလုံးကိုအဲ့ဒီလိုမိတိုက်ပြီးတော့အပြစ်ပေးတယ်လို့အပြစ်ပေးတယ်။ဒီနေ့အဖြစ်လူမျိုးတော်ဟာမိဖို့တဲကထုတ်လိုက်တဲ့ထင်းစာလို့ဖြစ်ခဲ့ရတယ်။ဒါတောင်မှနောင်တရခြင်းမရှိခဲ့ကြဘူးဆိုရကိုယေစီလအနာဂတ်တိမှတွေ့ခဲ့ရတယ်လို့အာမုတ်အနာဂတ်တိမှလည်းကျွန်တော်တို့တွေ့ခဲ့ရပါသေးတယ်။အာမုတ်အနာဂတ်တိကျမ်းအခန်းကြီး၄ရဲ့အငယ်၁၁မှာဆိုရင်ဘုရားသခင်သည်သောဒုံမျိုးနှင့်ဂေါမောရာမျိုးကိုမှောက်လှန်တကယ်သို့သင်တို့အချို့ကိုငါမှောက်လှန်၍သင်တို့သည်မိသည်ကနှုတ်တော်ထင်းစားခဲ့သူဖြစ်ကြပြီသို့တော်လည်းငါထံသို့ပြန်၍မလာကြဟုထာဝရဘုရားမိန့်တော်မူ၏တဲ့ယေစီလအနာဂတ်မှာကျတော့စပြစ်နယ်ဖြစ်တဲ့လူမျိုးတော်ဟာအပြစ်မပေးခင်တနည်းမိမလောင်ခင်မှာတောင်မှဘာမှအသုံးမဝင်ခဲ့ဘူး မီးလောင်ပြီဆိုတဲ့အခါမှာတော့အထူးပြောစရာမရှိဘာဆိုပါမှအသုံးမကျတဲ့လူမျိုးငါ့ကိုအထက်ထက်ပြစ်မှားသောလူမျိုးသာဖြစ်တယ်ဆိုတာကိုဖော်ပြခဲ့ပါသေးတယ်ယေစီလာအနာဂတ်ကျမ်းအခန်းကြီး15ရဲ့အစမှာအခုလိုတွေ့မြင်နိုင်ပါတယ်အချင်းလူသာသစ်တော၌သစ်ခက်သာမညဖြစ်သောစပြစ်နွယ်သားသည်အခြားသောသစ်သားသည့်မျက်သောအရာတစ်စုံတစ်ခုရှိသလောတစ်စုံတစ်ခုကိုလှုပ်အံ့သောငါစပြစ်နွယ်သားကိုယူရသလောတစ်စုံတစ်ခုကိုဆွဲထားเสียတစို့ကိုစပြစ်နွယ်သားဖြင့်လှုပ်တတ်သလောထင်းဖို့မိတဲ့သူခြားရဤမိသည်လည်းအရင်အဖျားအလဲကိုလောင်တတ်ဤအသုံးဝင်တတ်သလောမိမလောင်မီအသုံးမဝင်ဖြင့်မီးလောင်၍ကျွန့်ပြီးမှအသုံးမဝင်ဟုသာ၍ဆိုပွဲရှိသည်မဟုတ်လောရှင်းနေပါပြီမိတ်ဆွေအပေါင်းတို့ဇာခရိအနာဂတ်ကျမ်းအခန်းကြီး3ရဲ့ဇာခရိခန်းစားရာယူပါယုံတို့ဟာရွေးကောက်တော်မူသောလူအဖွဲ့အစည်းကိုစာရမဏေဘယ်လိုမှအနိုင်မယူရစေဘူးဆိုတဲ့ကျေးဇူးတော်ကိုကြိုတင်ဖော်ပြခြင်းဖြစ်ပါတယ်လူသားတို့၏ပင်ကိုယ်အရေးအသွေးတွေဇာတိပဂရိတတ္တိစွန်ပကာတွေနဲ့သာဆိုရင်ဘယ်လိုမှနလန်မထူနိုင်တဲ့လူအဖွဲ့အစည်းကြီးတစ်ခုကိုကောင်းငင်မုံရှင်အဖဖျားသခင်ဟာစွန့်ပစ်လို့မထားနိုင်တဲ့အကြောင်းသတင်းကောင်းတစ်ခုကိုကြားလိုက်ရခြင်းပါပဲ
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မဟောင်းကြမိုင်းတွေကဇာခရိအနာဂတိကျမ်းအခန်းကြီး3အခန်းငယ်3ကနေအခန်းငယ်5အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်